ွေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂယူဆိုင်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂယူဆိုင်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်
အခုတစ်ခေါက်မှာတော့သူငယ်တွေကိုကျွန်တော်ရဲ့ဒုံကြီးဝတ္ထုတစ်ပုဒ်နဲ့စမိတ်ဆက်ရင်းတွေးမိတာတွေပြောပြခြင်းလို့ပါဒီလိုပါကျွန်တော်ရဲ့ဝတ္ထုကအဓိကချက်ကပါလဲဆိုတော့ဓာတ်ပုံဆရာတယောက်အကြောင်းမှာဓာတ်ပုံဆရာဆိုတော့ဓာတ်ပုံရိုက်တဲ့သူမဟုတ်ပါဘူးဓာတ်ပုံတွေကိုအမောင်ကန်းမှာကူးတဲ့ပညာရှင်တယောက်ပါအဲ့တော့အဲ့ဒီကအခြေခံထားတဲ့ဝတ္ထုဆိုတော့အခုခေတ်လူငယ်တွေကနားမလည်ဘူးဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့အခုခေတ်ဓာတ်ပုံတွေကအမောင်ကန်းမှာကူးတဲ့စနစ်မရှိတော့ဘူးပေါ့အဲ့တော့ဓာတ်ပုံတွေကိုအမောင်ကန်းမှာကူးပြရတဲ့စနစ်အကြောင်းကိုပြန်တွေးမိရင်လည်းကျွန်တော်တစုံတရာကိုထိတ်လန့်သွားပါတယ်ဒါကပါလဲဆိုတော့တစ်စိမ့်လုံးကဓာတ်ပုံကူးတဲ့ပညာသင်ဖို့အတွက်အဲတကယ်ကို3နှစ်3မိုးသူတစ်ပါးစီမှာသမင်းစားယုံလာသာမဲ့စသဖြင့်တပည့်ခံရတဲ့သူတွေအမှန်တမ်းများပါတယ်ဆိုလိုတာကတော့ဒီပညာဟာတစ်သက်လုံးသမင်းစားရမဲ့ပညာတူတီမဟုတ်ချောင်းချောင်းလဲလဲနဲ့စိတ်တိုင်းကျလုံလုံချုံချုံနေရမဲ့ပညာမျိုးလို့နားလည်ထားကြကြလို့ပါအခုအဲ့ဒီပညာကြည့်လိုက်တဲ့အခါတော့ဘယ်မှာအသုံးတည်တော်လူလဲတော်တော်များများအဲ့ဒီတော့ကအမောင်ကန်းဓာတ်ပုံဆရာတွေကိုပြန်ကြည့်လိုက်တဲ့အခါမှာတခြားအလုပ်တွေပြောင်းလုပ်နေတာတွေ့ရပြီ။ဘာကြောင့်လဲ?ဓာတ်ပုံဆိုတာအမောင်ကန်းနဲ့မှကူရတဲ့ခေတ်မဟုတ်တော့ဘူးဆိုတဲ့ပုံသဏ္ဍာန်ကိုပြောင်းလာလို့ပါ။ဒီလိုပါပဲ။ဟိုတလောကလည်းမိတ်ဆွေဟောင်းတယောက်ကိုညှိုးငယ်တဲ့အသွင်နဲ့တွေ့ရပါတယ်။သူကပါလဲဆိုတော့တခါကနာယီပြင်ဆရာပါ။အခုတော့တခြားပြည်သားအလုပ်တွေအလုပ်အစ်တွေကိုလိုက်ရှာနေရတယ်လို့ဆိုပါတယ်။ဟုတ်တာပေါ့နာယီပြင်ဆိုင်ဆိုတာလေခေအကုန်တော့ဖြစ်နေပြီပေါ့အဲ့ဒီလိုပါပဲပြန်ပြီးတော့ပတ်ဝန်းကျင်ကိုတတိထားကြည့်တော့မှယောက်ျားဝတ်ရှာအင်းကြီးချုပ်တဲ့ဆိုင်တွေကိုရက်ွက်ထဲမှာတီထောင်ခဲ့သူတွေချိန်တုန်းကအောင်မြင်ခဲ့သူတွေပေါ့ကာလာသားတွေဆိုတာအဲ့ဒီရှာအင်းကြီးချုပ်တဲ့ဆိုင်မှာဝိုင်းဝိုင်းလဲပြီးတော့ဟိုပုံချုပ်ပြီးဒီပုံချုပ်ပြီးနဲ့အမှန်တန်ပျော်စရာကောင်းတဲ့လက်မလဲတဲ့သူတွေဟာအခုကြတော့အသင့်ချုပ်အထည်တွေပုံလိုက်ဩလိုက်ကြိုက်တယ်လို့ရွေးနေရတဲ့ခင်မျိုးမှာသူတို့အတွက်အလုတ်ကင်အမှန်တန်ဖက်သွားပါပြီဒါဆိုရင်အရင်ကယောက်ျားတွေအများဆုံးပုတ်ခဲ့တဲ့ကားဝတ်လျှော့တွေကိုကြည့်ပါဦးကားဝတ်လျှော့ဆိုတာတစ်ခါတည်းမှာညာကင်းနေမှာကျွန်တော်သတိထားပြီးတော့သွားကြည့်မိပါတယ်ကားဝတ်လျှော့ရဲ့ဆရာဟာသူ့တပည့်များကိုအဲဒီလိုညာပိုင်းနေမှာယမကာဝိုင်းလေးထိုင်ပြီးတော့ကားတွေရဲ့သဘောတရားကိုရှင်းပြပါတယ်ဥပမာဆိုရင်မင်းတို့ကားတိုင်းကိုတော့အင်ဂျင်ဟာရှေ့ကအဖုံးအောက်မှာပဲရှိတယ်လို့မထင်နိုင်နဲ့ကျွန်းချက်အနေနဲ့ဘောက်ဆာကွန်ကားလိုဟာမျိုးကအနောက်ကနေတွန်းတာကွာအဲဒီတော့ဘောက်ဆာကွန်တွေ့လိုက်တာနဲ့မင်းတို့နောက်ဖုံးကိုဖွဲ့ရမယ်ဆိုတာစသဖြင့်ပေါ့လေသူတို့ရဲ့ပို့ချမှုတွေကိုကြားခဲ့မှုပါတယ်အခုပြန်ပြီးတော့ကြည့်ပါတယ်အရင်ကလိုအင်ဂျင်ချတယ်အင်ဂျင်ပြန်တင်တယ်အင်ဂျင်အလုံးလိုက်ကိုင်းတယ်ဆိုတာမျိုးတွေမရှိတော့ဘူးကားဝါရှို့တွေမှာဘာကရိုင်းတယ်ဆိုတဲ့အတန်တတုံတုံတွေလည်းမရှိတော့ဘူးဒါဖြစ်ဘာပြောချင်တာလဲကားဆရာလုတ်ပြီးကားပြင်တော့မယ်ဆိုရင်ကွန်ပျူတာမတက်လို့မရတော့ဘူးတဲ့အခုခေတ်ကားတွေကကွန်ပျူတာနဲ့စင်မှရတယ်ဆိုတဲ့ခေတ်ကိုပြောင်းပြီလေအရင်ကသင်ခဲ့ဘူးတဲ့ပုံစံလေးခေတ်နောက်မှကြံခဲ့ပြီပေါ့ဒါဒါဖြစ်ရင်နောက်ဆုံးအစိုးဆုံးတွေ့ရတာတော့ဘက်ထရီပညာသင်ဦးတဲ့လူငယ်တွေပါခဲစိတ်အသင့်ခံပြီးတော့သူတို့ဘက်ထရီပညာတွေသင်ရတယ်အဲ့လိုနှစ်နဲ့ချီပြီးတော့သင်ပြီးတော့မှနောက်ဆုံးဘက်ထရီအိုးကိုပြုပြင်တဲ့ပညာကိုတက်လာပြီးတော့လှုပ်ရှားမယ်လို့ကြာကြာမှဘက်ထရီအိုးတွေဟာအရင်လိုအားသင်ပြီးတော့ပြန်ပြင်ရတဲ့ခေတ်ကုန်သွားပါပြီတဲ့ဘာဖြစ်သွားပြီလဲဆိုတော့ဘက်ထရီဆိုတာအလုံးလိုက်ပဲအယောင်းဝယ်အစ်စ်ပဲအယောင်းဝယ်လုပ်ရမယ်ဆိုတော့ခေတ်ရောက်သွားပြီဆိုလိုတာကတော့ခဲစိတ်အသင့်ခံပြီးတော့တင်ရတဲ့ပညာတွေကမလိုအပ်တော့ဘူးလို့ဖြစ်သွားတာပါပဲ။ဒါကြိဒါဖြစ်ရင်စည်ရင်းချုပ်ကြည့်ရအောင်။ဒီလောက်နမူနာတွေများရင်တော့လုံလောက်ပြီထင်ပါတယ်။အသက်မွေးပညာဆိုတာဘာလဲ။တစ်ချိန်လုံးကဝိဇာသိပ်ပံဘွဲတွေ BA BSC ဘွဲတွေကိုယူခဲ့ကြတဲ့လူတွေဒါမှမဟုတ်စာကိုပဲနာနာဖတ်နေတဲ့လူတွေကိုအမှတ်ခံချက်မရှိဘူးလို့ပြောခဲ့ကြတာမှတ်မိပါတယ်။မင်းတို့သမွေးဝမ်းကြောင်းတစ်ခုတင်ရမယ်လို့ပြောပါတယ်။တစ်ခါတင်ပြခဲ့တဲ့သမွေးဝမ်းကြောင်းနေနဲ့ဆိုရင်ကောဒီကနေ့ခေတ်မှာဆက်ပြီးရက်တည်ဖို့ပြေပါမလား။အဲ့ဒီတော့တကယ်တက္ကသိုလ်တွေကပေးတဲ့ဘွဲ့တွေရယ်ပြီးတော့စာအုပ်ထဲကပေးတဲ့အထူးသဖြင့်မော်လီအသိပညာတွေရယ်အဲ့ဒါနဲ့ဘဝခီးကိုဆက်ကြတဲ့သူတွေအတွက်ကတော့အတော်ကိုနှိုင်းရှင်ပြီးတော့တွေးစရာပါတကယ်တော့အသက်မွေးပညာဆိုတာဘာလဲအသိပညာဆိုတာဘာလဲပြန်ပြီးတော့ချိန်ဆခဲ့ဖို့တော့ကောင်းပါလေအခုလောလောဆယ်တော့ကျွန်တော်တို့နိုင်ငံမှာလူငယ်အများစုအတွက်သင်နေကြတဲ့ vocational training ခေါ်တဲ့သမွေးဝမ်းကြောင်းတွေမှာဝင်ပြီးတော့သင်နေကြပါပြီ။အရာရာကိုအနာကမျက်စိအစုံစဉ်းစားနိုင်ဖို့ကျွန်တော်တိုက်တွန်းလိုရင်းပါ။